လက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာစစ်ကောင်းဆောင်တွေတက်ရောက်ခွင့်မရပါဘူး။ဒါဟာအာဆီယံပြည်ညင်ကိုချိုးဖောက်တာလို့စစ်ကောင်စီကဆွဆွဲပြီးနေလို့လေ။အင်ဒိုနီးရှားဘက်ကတော့မြန်မာနိုင်ငံကိုမဖိတ်တာဟာမှန်ကန်ကြောင်းနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုချိုးဖောက်တာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ကိုစိုးမိုးကျော်ပါရှင်။အွန်လိုင်းကနေကျင်းပနေတဲ့ပေါင်း အညီကိုညှင်းပယ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။ဒါအပြင်အာဆီယံအနေနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာဖြစ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလည်းလေးစားလိုက်နာရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတကအာဆီယံထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီတီနိုမာဆူဒီကပြောဆိုခဲ့ပါတယ်။
Keputusan ASEAN untuk mengundang wakil Myanmar pada tingkat non-politik dalam KTT adalah
Myanmar yang go ASEAN Treaty Siwe Mapeko Chamak Khaya le song phyet che ha khet khe le song phyet che de khu phit par de da ba me da ga lut go lut ya ma phit par de ASEAN ye win yaw ma chut phat yin mu go le sa ya ma ba da ba me le ASEAN ye atha brain ni ni phit de democracy ka mon ne aso ya phit yi lut khwin yi go le sa lai na yi ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစီမံအရာတင်မြှောက်ထားတဲ့အစိုးရဖြစ်ရေးစတဲ့ဗရင်းကြီးတွေကိုလည်းလေးစားလိုက်နာဖို့လိုအပ်တာတွေကိုလည်းမမေ့လျော့ကြဖို့ကျမတို့ကိုသတိပေးပြောဆိုခဲ့ပါတယ်
။အာဆီယံအနေနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေအပါအဝင်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အကူအညီတွေကိုဆက်လက်ကမ်းလှမ်းသွားမှာပါလို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူကပြောဆိုခဲ့ပါတယ်။မြန်မာပြည်သူတွေအနေနဲ့ငင်းငင်းချမ်းချမ်းပြည့်ပြည့်စုံစုံနေထိုင်ခွင့်ရှိပါတယ်။မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီဖော်ဆောင်မှုကိုမကြမီပဲပြန်လည်စတင်နိုင်နိုင်မယ်လို့အင်ဒိုနီးရှားအနေနဲ့အမြဲတမ်းမျှော်လင့်နေပါတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်ခဲ့တဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်၅ရပ်ကိုဖော်ဆောင်ဖို့ပြက်ကွက်ခဲ့ပြီးအာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာပြည်လာရောက်ပြီးအဖွဲ့ပေါင်းစုံနဲ့တွဲဆုံဖို့ကိုခွင့်မပြုခဲ့ပါဘူး။ဒါကြောင့်မြန်မာစစ်ကောင်းဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့ခွင့်မပြုရပါဘူး။အာဆီယံထိပ်သီးအစည်းအဝေးကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့တိုင်းမလိုက်နာမနေရလိုက်နာရမယ့်ဆုံးဖြတ်ချက်တွေဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးလိုက်နာဖို့ဝတရားရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတီအူဂူဖိုင်ဇာဆီယာကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုမပိတ်တာဟာအာဆီယံပြည်ညင်ဖြစ်တဲ့ဝင်ရောက်မဆက်ဖက်ရေးမှုကိုချိုးဖောက်တယ်ဆိုတာမဟုတ်မှန်ပါဘူးလို့ပြောဆိုခွင့်ရှိသူတီအူဂူကပြောဆိုခဲ့ပါတယ်။ဆက်လက်ပြီး
အ
ာဆီယံကောင်းဆောင်တွေအားလုံးတညီတညွတ်တဲ့သဘောတူချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်၅ချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ခြင်းမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်တွေကစိတ်ပျက်ကြပါတယ်
ဒီတချိန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာကောင်းဆောင်တွေကိုမဖိတ်တာဟာမှန်ကန်တဲ့လောက်ရဖြစ်တယ်လို့အင်ဒိုနီးရှားသုတေသနအဖွဲ့ကြီးဖြစ်တဲ့ Airline PI ကသုတေသီတူဖြစ်တဲ့ဖန်ဒူဖရာယိုဂါကပြောဆိုပါတယ်ဒါအပြင်အာဆီယံအနေနဲ့မြန်မာနဲ့ဆက်လက်ဆွေးနွေးပြောဆိုသင့်တယ်လို့သူကအကြံပေးပါတယ
်memberikan apa masukan tetapi kenapa ditolak ini sebenarnya
မြန်မာစစ်ကောင်းဆောင်နေအနေနဲ့တရုတ်ပေါ်မှာအများကြီးနှီးကိုအားထားမှုပြုတဲ့အတွက်အာဆီယံရဲ့ကိုယ်စားလှယ်ကိုလက်ခံဖို့နဲ့အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလှုပ်ဆောင်ရမယ့်အချက်၅ချက်ကိုနိုင်ငံအကောင်အထည်ဖော်ဖို့တရုတ်ကိုချဉ်းကပ်ပြီးနားချစေတာမျိုးလုပ်တင်တယ်လို့သူတေတီဖန်ဒူကအကြံပြုထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံကကိုယ်စားလှယ်ကိုအသိနှိမ့်ပြီးနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကိုသာတက်ရောက်ဖို့ဖိတ်ကြားခဲ့တာဟာအာဆီယံလုံထုံးလုံနီးများနဲ့မညီကြောင်းပြည်ထောင်စုအဆင့်တာဝန်ရှိသူများတက်ရောက်ခွင့်မရတဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုမတက်ရောက်တာဟာအာဆီယံကိုသဘေးမောက်တာမဟုတ်ကြောင်းမြန်မာနိုင်ငံအတွက်သဘောတူညီချမှတ်ထားတဲ့အချက်၅ချက်ကိုအကောင့်ထဲဖော်ရမှာအာဆီယံနဲ့အပြုသဘောဆောင်ဆက်လက်ပူးပေါင်းဆောင်ရွက်သွားပါမယ်လို့အော်တိုဘာလ26ရက်နေ့မှာအာနာသိန်းစစ်ကောင်စီကတော့ထုတ်ပြန်ကြေညာထားကြပါမယ်ခင်ဗျာ